ကိုဗစ်တေယောဂါကူးစက်မှုတွေတိုးလာနေတာကြောင့်အိမ်မှာပဲနေထိုင်ကြဖို့အမိန့်ထုတ်လိုက်တဲ့ရန်ကုန်မှာယောဂါကူးစက်မှုထိန်းချုပ်ရေးအချိန်မြင့်ဆောင်ရွက်ဖို့ကျန်းမာရေးဝန်ထမ်းတွေပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကာယယောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေတာကြောင့်ရန်ကုန်တိုင်းအတွင်းနေထိုင်သူတွေအိမ်ပြန်မထွက်ကြဖို့အမိန့်ဒီကနေ့စတင်အသက်ဝင်လာချိန်မှာပဲယောဂါထိန်းချုပ်ရေးအတွက်အချိန်မြင့်ဆောင်ရွက်ဖို့ကိုလည်းကျန်းမာရေးဝန်ကြီးဌာနကပြင်ဆင်နေပါတယ်။ယောဂကူးစက်မှုတွေနဲ့ထိတွေ့သူတွေကိုခြေရာခန္ဓာအပါအဝင်တိုးမြင့်ဆောင်ရွက်မဲ့အစီအစဉ်တွေကိုတော့ဗဟုကူးစက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကအခုလိုရှင်းပြပါဗျာ
။ဒီမတော့ရည်ရွယ်ချက်ကတော့ပိုးထွေးတဲ့သူတွေကိုအမြန်လို့ရှာဖွေဖော်ထုတ်နိုင်မယ်။အဲ့ဒါမှသာသူနဲ့ထိတွေ့တဲ့သူတွေ contact တွေကိုရှာနိုင်မယ်။ရှာနိုင်မှသာယောဂကူးစက်မှုကိုကျမတို့အမြန်ဆုံးထိန်းချုပ်နိုင်မှာဖြစ်တယ်။အခုလက်ရှိမှာပိုးထွေးတဲ့လူနာဆိုတာကရေခဲတုံးကြီးရဲ့ရေပေါ်ပေါ်နေတဲ့အပိုင်းလောက်ပဲရှိပါတယ်။တကယ်ကြောင့်အောက်ခြေမှာမြုပ်နေတာ90ရာခိုင်နှုန်းလောက်ရှိပါတယ်။ဒီ90ရာခိုင်နှုန်းသောတည်သူလူလူထဲမှာဖြစ်နေတဲ့ပိုးထွေးလူနာတွေကိုကျမတို့အမြန်ဆုံးရှာဖွေပြီးတော့သူတို့ကိုသိကြထားရှိမယ်။သူတို့နဲ့ contact တွေကိုသိချလိုက်နိုင်မယ်ဆိုရင်တော့ယောဂါဆိုရင်အမြန်ဆုံးထိန်းချုပ်နိုင်မှာပါ။
အခုလက်ရှိယောဂပိုးကူးစက်ခံရသူတွေထဲမှာအတည်ပြုလူနာနဲ့ထိတွေ့မှုရှိသူ118ဦးလောက်ကပိုးရှိနေတာကိုတွေ့ရပြီးယောဂတန်တရားကြောင့်ဆေးရုံလာပြသူတွေထဲစောင့်ကြည့်ခံရသူတွေမှာပိုးရတာကတော့12ရာခိုင်နှုန်းလောက်ရှိတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။အဲဒါကြောင့်အတည်ပြုလူနာနဲ့ထိတွေ့မှုရှိခဲ့သူတွေအပါအဝင်စောင့်ကြည့်လူနာတွေကိုအဓိကဦးစားပေးပြီးရှာဖွေနေတယ်လို့လည်းပြောပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီနေ့မွန်းလွဲပိုင်းအထူးထုတ်ပြန်ချက်အရပိုးရီလူနာ 9,800 ကျော်နဲ့တည်ဆုံးသူကတော့68ဦးရှိနေပါတယ်။ယောဂပျောက်ကင်းလို့ဆေးရုံဆင်ခွင့်ရသူကတော့ 1,200 ကျော်အထိရှိထားပြီးဖြစ်ပါတယ်။ယောဂကာကွယ်ရေးနဲ့ပတ်သက်တဲ့အချက်တွေကိုလူတိုင်းနိုင်ငံရမှာဖြစ်ပြီးတော့အဲ့ဒီထဲမှာယောဂပိုးကင်းစင်သွားလို့ဆေးရုံဆင်ခွင့်ရသူတွေလည်းပါဝင်တဲ့အကြောင်းကိုပမောက်ခဒေါက်တာရီမရာကမြန်မာနိုင်ငံဆရာဝန်အသင်းကပြုလုပ်တဲ့ COVID နဲ့ပတ်သက်တဲ့ online ဆွေးနွေးပွဲမှာပြောပါတယ
်။ကာကွယ်မှုကတော့လူတိုင်းလူနေရမှာပဲဒီအဲနှကောင်းမှာဒီမျက်နှာဖုံးဝတ်တာရဲ့လက်ဆေးတာရဲ့လူကြားရဲ့မသွားတာရဲ့၆ပြေကွာတာရဲ့လူတိုင်းလူတိုင်းကအခုဒီပြဿနာကြီးမပြီးမချင်းကဂျူနီယာမှာပဲတအားရှော့လို့မရပါဘူ
းယောဂပိုးတွေလူနာတိုးလာတဲ့ရန်ကုန်တိုင်းမှာယာယီကုသရေးဆေးရုံတွေတိုးချဲ့နေပြီးအဲ့ဒီနေရာတွေမှာလိုအပ်တဲ့ကျန်းမာရေးဆောက်ရှောက်သူတွေနဲ့အသွားလာကန့်သတ်ခံရသူတွေကိုထားမဲ့ quarantine scenario မှာလှုပ်အားပေးမဲ့စေတနာဝန်ထမ်းလိုအပ်ချက်ကတော့တော်တော်များများရှိနေပါတယ်အခုလက်ရှိအချိန်မှာယောဂပျောက်ကင်းလို့ဆေးရုံဆင်ခွင့်ရသူထက်ယောဂတရားသူပိုးရီလူနာတဲ့အရေးအတွက်ကပိုများနေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။အခုလက်ရှိမှာတောက်ကြံနေရ data ရဆိုရင်တော့ ICU ထဲမှာကျွန်တော်တို့အယောက်30ရှိပါတယ်။အောက်ဆီဂျင်လက်ရှိပေးနေတာ31ယောက်ရှိပါတယ်။သို့သော ICU ထဲမှာရှိတဲ့30မှာဆိုလို့ရှိရင်ပြန်ကောင်းပြီးတော့တော့ပြန်ရောက်လာတဲ့သူတွေလည်းရှိပါတယ်။ဒါကြောင့်မဖြစ်သူတွေကိုပြောချင်တာတော့ဘယ်ယာမှအကန့်ကိုယုံပြီးစုဖို့နေလို့မရပါဘူး။ကိုဟာယောဂဖြစ်လို့ရှိရင်စာမန်လက္ခဏာပဲဖြစ်မယ်။ပိတ်မဆိုးဘူး။ယောဂလက္ခဏာလည်းပေါ်ခြင်းမပေါ်မယ်။အဲ့လိုမျိုးကိုဗစ်နဲ့စာချုပ်ချုပ်ထားတာမဟုတ်ပါဘူး။တာမန်လူကောင်းတွေမှာလည်းပဲယောဂအခုလက္ခဏာတိတ်မဆိုးဘူးမယ်လို့ဂျပန်အတွင်းမှာပဲအောက်ဆီဂျင် situation တွေကြာပြီးတော့စိုးစိုးဝါဖြစ်သွားတာတွေလည်းရှိတတ်ပါတယ်။ပြောမယ်ဆိုမြန်မာနိုင်ငံသူမြန်မာနိုင်ငံသားအားလုံးဟာကိုပိုင်အသိစိတ်နဲ့ရှိရှိနဲ့စီကံတွေကိုလိုက်နာကြမှာသာအခုလက်ရှိဖြစ်ပွားနေတဲ့ယောဂကုသဖြစ်ပွားမှုအများပြနေတဲ့အခြေအနေတွေပြီးတော့ပြောင်းပြန်လှန်နိုင်မှာဖြစ်ပါတယ်။ယောဂဖြစ်ပွားမှုထိန်းချုပ်နိုင်မှာဖြစ်ပါတယ်
။ပြည်ရင်းကုသနှုန်းအစမတန်တက်နေတဲ့ကာယယောဂကုသပြန်ပွားမှုကိုအမြန်ဆုံးလျှော့ချနိုင်မှုအတွက်ဆိုအထူးရောက်ဆုံးနည်းလမ်းကတော့ကိုယ့်ရဲ့နေအိမ်တွင်းမှာသာနေထိုင်တဲ့အစီအစဉ်ဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။နေအိမ်အပြင်ကိုမဖြစ်မနေထွက်ရတော့မယ်ဆိုရင်လည်းပါဇက်နဲ့နှာခေါင်းစည်းမတ်တို့ကိုသေချာတက်ဆင်ဖို့ကိုလည်းတတိပေးထားပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။